ကမ္ဘာတလွန်2013ခုနှစ်နှစ်သစ်ကိုကြိုဆိုကြတဲ့နိုင်ငံတွေထဲအမေရိကန်နိုင်ငံဟာနောက်ဆုံးနိုင်ငံတွေကတစ်ခုဖြစ်တာနဲ့အညီနယူးယောက်မြို့က Times Square မှာနှစ်သစ်ကြိုဆိုတဲ့အခမ်းအနားကိုခန်းနာကြီးကျယ်စွာကျင်းပခဲ့ကြပါတယ်။ဒီနှစ်သစ်ကူးပွဲတော်ကိုလူပေါင်းတသန်းကျော်တက်ရောက်ခဲ့ကြပြီး Times Square အလယ်မှာချိတ်ထားတဲ့ဖန်ဘော်လုံးကြီးတဖြည်းဖြည်းကျလာတဲ့အချိန်2012ခုနှစ်ကိုနှုတ်ဆက်ပြီးတော့2013ခုနှစ်ကိုကြိုဆိုတဲ့အနေနဲ့နမတ်စင်ကိုပြန်တူအော်ရေကြတာမှာအမတ်စင်၃ညကိုရောက်တာနဲ့2013ဆိုတဲ့စာတန်းကြီးပေါ်ထွက်လာတာပါ။ဥရောပအရှေ့အလယ်ပိုင်းအာရှတိုက်နဲ့ကမ္ဘာနိုင်ငံအသီးသီးကနှစ်သစ်ကူးပွဲတော်တွေကိုပုံစံအသီးသီးနဲ့ကျင်းပခဲ့ကြတာဖြစ်ပါတယ်။အေသင်းမော်စကိုနဲ့လန်ဒန်စတဲ့ကမ္ဘာအထင်ကြီးအမျိုးကြီးတွေမှလည်းမိရှုမိဘနဲ့ပြည့်လွတ်ပြီးတော့နှစ်သစ်ကူးပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်။ဒူဘိုင်းနိုင်ငံမှာတော့ကမ္ဘာအမြင့်ဆုံးအဆောက်အဦကြီးပေါ်မှာမိအောင်စုံတွေထွန်းပြီးတော့နှစ်သစ်ကိုကြိုဆိုခဲ့ပါတယ်။2013ခုနှစ်နှစ်သစ်ကူးဝတ်ပြုဆုတောင်းပွဲမှာပိုယဟမင်းကြီးဗနဒစ်ကကမ္ဘာတဝန်းငြိမ်းချမ်းရေးဖော်ဆောင်ဖို့နဲ့ချမ်းသာသူတွေနဲ့ဆင်းရဲသားတွေကြားမညီမျှမှုတွေကိုပြစ်တင်ရှုံချလိုက်ပါတယ်။ကက်သလစ်ဘာသာဝင်တွေရဲ့ကမ္ဘာငြိမ်းချမ်းရေးနေ့အထိမ်းအမှတ်အဖြစ်အင်္ဂါနေ့ကစိန့်ပီတာစ်ဘုရားရှိခိုးကျောင်းတော်မှာမိန့်ကြားခဲ့တဲ့အမှာစကားမှာပိုယဟမင်းကြီးကငွေကြေးအထိမ်းအကွက်မဲ့တဲ့အရင်းရှင်စနစ်ကိုဝေဖန်သွားပါတယ်။ရုရှားသမ္မတဗလာဒီမီပူတင်အပါအဝင်တခြားကမ္ဘာခေါင်းဆောင်တွေကလည်းနှစ်သစ်ကူးတော်လာတွေကိုမိန့်ကြားခဲ့ကြပါတယ်မစ္စတာပူတင်က2013ခုနှစ်အကဲဆတ်မှုတွေကိုယုံကြည်မှုအပြည့်နဲ့သူ့နိုင်ငံသားတွေနဲ့အတူလက်တွဲရင်ဆိုင်ကြဖို့တိုက်တွန်းခဲ့ပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကလည်းမမျှော်လင့်ပဲနိုင်ငံကိုပြောကြားခဲ့တဲ့အတန်လွတ်မင်းကွန်းမှာ2013ခုနှစ်မှာသူ့နိုင်ငံနဲ့တောင်ကိုရီးယားအကြားထိတိုက်ရင်ဆိုင်မှုတွေကိုဖယ်ရှားနိုင်ရေးကအရေးကြီးတဲ့ကိစ္စအရဖြစ်ကြောင်းပြောခဲ့ပါတယ်ဒါ့အပြင်နိုင်ငံအနေနဲ့လွတ်လပ်ရေးငြိမ်းချမ်းရေးနဲ့ချစ်ကြည်ရေးဆန်ထားချက်တွေကိုလည်းဆွဲကင်ထားဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ပြီးခေတ်မီလက်နက်များတီထွင်ထုတ်လုပ်နိုင်ဖို့နိုင်ငံကိုတိုက်တွန်းပြောကြားခဲ့ပါတယ်။ကညာသမရမိုက်ကီဘာကီကတော့တင်းမာမှုတွေကြိုဖြစ်နေတဲ့2013ခုနှစ်မလမှာပြုလုပ်မဲ့အထွေထွေရွက်ကောက်ပွဲတွေကိုငြိမ်းချမ်းစွာကျင်းပနိုင်ဖို့တိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလားမှာတော့ပြီးခဲ့တဲ့လကခွဲစစ်ကူတာမှုခံယူပြီးကျမရေးအခြေအနေတိတ်မကောင်းကြောင်းသတင်းထွက်ပေါ်မှုကြောင့်သမရဟူဂိုချာဗက်စ်အတွက်နိုင်ငံသားတွေကဝှပြုဆူတောင်းပွဲတွေကျင်းပခဲ့ကြပါတယ်။မစ္စတာချာဗက်စ်ဟာကင်ဆာယောဂအပြင်အသက်ရှူလမ်းကြောင်းယောဂါပါခံစားနေရတယ်လို့သိရပါတယ်။